ယခိုင်ပြည်နယ်မြောက်ပိုင်းစစ်တွေမျိုးကမွတ်စလင်တွေနေထိုင်တဲ့ကျေးရွာတွေမှာလမ်းချဲ့ထွင်မယ်ဆိုပြီးအာဏာပိုင်တွေမှတ်တမ်းလာရောက်စိုက်ထူတာကြောင့်နေအိမ်နဲ့ဈေးဆိုင်တွေဖိတ်ရှားခံရမှာကိုဒေသခံမွတ်စလင်တွေစိုးရိမ်နေကြပါတယ်။မြေတမ်းဦးစီးဌာနမှာရှိတဲ့သတ်မှတ်လမ်းနေရာအတိုင်းမှတ်တမ်းတွေလိုက်စိုက်တာဖြစ်တယ်လို့ဒီစစ်တွေမျိုးကအုပ်ချုပ်ရေးမှူးရုံးကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြမှာပါ။
ရခိုင်ပြည်နယ်စစ်တွေမျိုးနယ်တွေကတက်ခဲ့ခြင်းကြီးရအပါအဝင်မွတ်စလင်ကြီးရတခြားလမ်းတိုးချက်မယ်ဆိုပြီးတော့တာဝန်ရှိသူတွေကအမှတ်သားတိုင်းတွေလာရောက်စိုက်ထူနေပါတယ်။ဒါကြောင့်လမ်းဧရိယာတွေပတ်ဝန်းကျင်တဲ့နေအိမ်တွေနဲ့ဈေးဆိုင်တွေထယ်ရှားခံရမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။လက်ရှိမှာတော့တက်ဆိုင်ရာတာဝန်ရှိသူတွေကနေအိမ်တွေကိုထယ်ရှားပေးရမယ်လို့တရားဝင်ပြောဆိုထားတာမရှိသေးပါဘူး။မွတ်စလင်ကြီးရတွေညာတဲ့လမ်းတစ်လျှောက်အခုလိုလုပ်တာနဲ့ပတ်သက်လို့ငကိုမြေစရင်မြေပုံမှာပေါ်ပြထားတဲ့လမ်းအတိုင်းအမှတ်အသားတွေလိုက်ဆိုင်နေရတာဖြစ်တယ်လို့စစ်တွေမြို့နယ်အုပ်ချုပ်ရေးမှူးဦးကျော်လင်က VOA ကိုပြောပါရယ်။လမ်းဧရိယာအတွင်းမှာကျူးကျော်နေထိုင်သူတွေကိုစီးရင်ကောက်ယူပြီးပြည်နယ်အစိုးရကိုတင်ပြမှာဖြစ်တယ်လို့အခုလိုဆက်ပြီးပြောပါရယ
်။ရမ်းရတိုးချဲ့တာမဟုတ်ဘူးဗျ။သူကစစ်တွေကျွန်တော်တို့စစ်တွေကနေပြည်နယ်ပြည်ကြည့်အောင်ပေါ့။အဲစုစုပေါင်းဟာလောက်ရှိတာပေါ့။ဟို10နိုင်ကြီးလောက်ရှိတယ်နဲ့တူတယ်ဟုတ်။ဟောအဲ့ဟာကိုကျွန်တော်တို့ကလမ်းနယ်တိုင်းကြီးလိုက်ဆိုင်ဆောင်။လမ်းနယ်တိုးချဲ့တာမဟုတ်ဘူး။အရင်ကရှိပြီးသားလမ်းအကျယ်တွေကသူ့ရေစင်းမြေပုံမှာရှိကျူရရှိပြီးသားလေအဲအဲ့ဒီမြေစင်းမြေပုံမှာရှိတဲ့လမ်းနဲ့အတိုင်းကိုလမ်းနဲ့မှတ်တိုင်တွေလက်ဆိုင်ဟုတ်ကဲ့ဟုတ်အဲ့ဒါပဲအဲ့ဒါကတော့သူကဒီလမ်းနယ်ထဲမှာသူကကျူးနေတဲ့သဘောမျိုးတွေတော့တွေ့ရတာပါအဲ့ဒီကျူးတဲ့ဆင်းရဲနေရာတော့ကျွန်တော်တို့ကတော့ဆင်းရဲကောက်ပြီးတော့သူပြည်နယ်အစိုးရဖက်ကိုပဲတင်ပေးမှာပါသူကပေါ့ကျန်တဲ့အတိုင်းနေရာတော့ဒါပြည်နယ်အစိုးရရဲ့ညှိနှိုင်းမှုအတိုင်းပဲပေါ့နော်
စစ်တွေပြည်မြန်အထိ10မိုင်လောက်ရှိတဲ့လမ်းတစ်လျှောက်မွတ်စလင်တွေအများဆုံးနေထိုင်တဲ့လက်မချေဂေါ်လော်ဒီဓားပိုင်မှန်စီနဲ့တက်ခဲ့ခြင်းစားတဲ့ကျေးရွာတွေရှိပါတယ်။အာနာပိုင်တို့ရဲ့လုဆောင်ချက်နဲ့ပတ်သက်ပြီးတက်ခဲ့ခြင်းဒေသခံသူဖြစ်တဲ့ဦးမောင်လေးကလမ်းချဲ့တာကောင်းပေမဲ့နေအိမ်တွေချက်ခံရမှာကိုတော့စိုးရိမ်နေပါတယ်
။ဒုက္ခရောက်တဲ့နေအိမ်တွေကလည်းအဲ့ဒါကိုစိုးရိမ်နေပါတယ်
။ဓားပိုင်မွတ်စလင်ကျေးရွာတွေမှာလည်းတာဝန်ရှိသူတွေဘက်ကလမ်းမှတ်တမ်းတွေလာရောက်ဆိုင်နေတာတွေ့ရှိပြီးအဲ့ဒီထဲမှာနေအိမ်တွေဈေးတွေလည်းပါဝင်နေတယ်လို့ဓားပိုင်ကျေးရွာဒေသခံသူကပြောပါတယ်။လမ်းတစ်ဖက်တစ်ချက်ပေး90အထိလမ်းဧရိယာဆိုပြီးတိုင်တွေစိုက်ထားတဲ့အတွက်အိမ်တွေဆိုင်တွေဖျက်ပေးရမှာကိုစိုးရိမ်နေကြတာပါ။အ
ိနာဘောအိနာအတိမတိုင်စိုက်ကြတဲ့ဘောသူတို့တယ်လို့ပုံတိုင်းနဲ့ဒီနေ့စေချောင်းကြီးပါရစေချောင်းကြီးတော့မလွေလွေလာပြီ။ဟုတ်ကဲ့ဟုတ်ကဲ့စေချောင်းကြီးလည်းပါသွားပြီ။ဟောဘောဒီပိုင်းကြီးလည်းပါသွားမယ်။အဲ့ဒါဈေးပါသွားတာလည်းပြောတာမဟုတ်ဘူး။ဟင်ပါသွားတော့လို့ကျွန်တော်တို့စူးနေကြတာလို့တတာပါ
။အခုလိုလမ်းဧရိယာတက်မှတ်တဲ့တိုင်တွေလိုက်စိုက်ထူနေပြီမဲ့ဘယ်တော့လမ်းကိုတိုးချက်ပြင်ဆင်မှာလဲဆိုတာကိုလည်းအတိအကျမသိရသေးပါဘူး။ဒီလိုလှုပ်ဆောင်နေရတွေကိုမေးမြန်းဖို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကိုမေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပြီမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးခင်ဗျာ။